ဆိုတော့နိုင်ငံမှာပြိုင်ဖက်ဘုံကြီးနှစ်ဦးကြားအာဏာလွန်ဆွယ်မှုတွေကြောင့်ပြည်တွင်းပဋိပက္ခတွေပေါ်ပေါက်လာတာဧပြီလဆိုရင်တော့တနည်းတင်းတင်းပြေပါပြီ။စစ်ပွဲတွေကြောင့်လူဦးရေ49တန်းနီးပါးတို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အသေးတွေဆိုင်နေပြီးနိုင်ငံလူဦးရေတပွဲကျော်တို့ကတော့အသက်ရှင်ရတဲ့ရေအတွက်စာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းလူမှုကူညီရေးအဖွဲ့အစည်းတွေကပြောပါတယ်။ပဋိပက္ခတွေစတင်ခဲ့တဲ့2023ဧပြီလနောက်ပိုင်းထောင်နဲ့ချီတဲ့လူတွေတိတ်ဆုံးတရားရခဲ့ကြပြီးတော့အိုးရင်ဆွင့်ခွာရသူကတော့တန်းနဲ့ချီရှိပါတယ်။စာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတဲ့လူပေါင်း18တန်းထဲမှာငမို့ခေါင်းပေါင်းမှုကပ်ဘေးကြီးဆိုက်တော့မဲ့လူပေါင်းက9တန်းလောက်ရှိတယ်လို့လည်းကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကပြောပါတယ်။အခုလိုလူသားချင်းစာနာမှုကပ်ဘေးကြီးဆိုက်နေတဲ့ဆူဒန်ကိုနိုင်ငံတကာရဲ့အာရုံစိုက်မှုကတော့မရတဲ့လောက်ပဲလို့လည်းပြီးခဲ့တဲ့တပတ်ကဆူဒန်ကိုတွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြေလဲပင်လဲအရှေ့ပိုင်းဒေသအရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာရစ်ချတ်ဘရန်ဒန်ကပြောပါတယ်လက်ရှိပဋိပက္ခတွေကြောင့်လူပေါင်း 14,000 နီးပါးသေဆုံးပြီးတော့ 28,000 နဲ့ရခဲ့ကြသလိုကာလဝန်ယောဂဝက်သက်တွင်းလွန်တုတ်ကွေးနဲ့ငှက်ဖျားယောဂတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့လည်းပြောပါတယ်